UNA လို့ခေါ်တဲ့ညွတ်ညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဟာရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးတော့လက်ရှိအစိုးရနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်နိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်ရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးအပါအဝင်အချက်လက်တွေကိုဆွေးနွေးခဲ့ကြပါတယ်အဖွဲ့ဝင်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှမယ့်အစိုးရတစ်လက်ထက်မှလည်းလွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်း UNA ကောင်းဆောင်တွေကပြောပါရယ်ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါ UNA ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်ဖွဲ့ခေါင်းဆောင်တွေနဲ့ NCA ပြည်ရလက်မှတ်ရေးထိုးခဲ့တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ခေါင်းဆောင်တွေရဲ့မနေ့ကတွေ့ဆုံမှုစည်းဝေးမှာလက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ကျင်းပနိုင်ဖို့နဲ့လက်မှတ်ရေးသူစားချင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလည်းပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးသာအောင်ကခုလိုပြောပါတယ
်။ဒီအစိုးရတက်တဲ့ခါလာမှာနိုင်ငံရေးနဲ့ပတ်သက်လို့ခေါင်းဆောင်တဲ့ဒေသကိုဆောက်တာလက်မှတ်ထိုးပြီးနိုင်ငံရေးပူပေါင်းရေးဆွဲရမယ်။ဒီနိုင်ငံရေးဆွေးနွေးပွဲဆောက်အဲ့တော့နိုင်ငံရေးဆွေးနွေးပွဲကိုအခုအစိုးရတက်တဲ့မှာစတင်ပြီးတော့လုပ်နိုင်ဖို့ကြိုးပမ်းတယ်။အကြီးအကဲလက်မှတ်ထိုးတဲ့အဖွဲ့ရှိဖွဲ့ကဇန်နာဆွဲအားလုံးမပါဘဲနဲ့ရှစ်ဖွဲ့ရဲ့လက်မှတ်ထိုးတဲ့အကြောင်းအရင်နဲ့ဇန်နာဇန်နာဖွဲ့ရတဲ့နောက်တစ်ဆင့်ပေါလာဆယ်လူပေပုံစစ်ပြီးတော့ကျောက်ပိုင်းရဲ့ဆိုတာမျိုးကိုဖွင့်ရှိနေပါတယ်။အခုနိုင်ငံရေးကြီးကြီးများတက်တဲ့လို့ဂျီဝင်ကြီးရဲ့သဘောဂျီဝင်ကြီးကပုဂ္ဂိုလ်များလည်းတူတာပါဝင်ဆောင်ရွက်ဖို့စိတ်ပန့်ထားတယ်
အခုတွေ့ဆုံမှုဟာအပြည့်အလက်မှတ်ရည်သူပြီးနောက်ပိုင်းပရမဆုံးတွေ့ဆုံတာဖြစ်ပြီးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားဒေသကစစ်ဘေးဒုက္ခသည်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့လည်းဦးအေးတောင်ကပြောပါတယ
်အခြေခံရဆိုင်ရင်းချမ်းရေးအတွက်ဆွေးနွေးနေတဲ့ကာလမှာဒီတိုက်ပွဲတွေဖြစ်နေတာသူတို့ကအခြေအနေနဲ့ကျန်းကျန်းနဲ့မှဖြစ်နေတဲ့တိုက်ပွဲအကြောင်းဒီလူတွေကိုခိုင်းရတယ်ဆိုင်တော့အများဆုံးရရှိဖို့ဆိုတော့ဒီတော့ရအောင်ကျိုးပန်းနေအကြောင်းနဲ့ပြောပြတယ်ဆိုင်နဲ့ကျော်လို့တဲ့အခြေခံရဆိုင်ရင်းကိုကျိုးပန်းနေတဲ့နေရာမှာမောင်မြင်တဲ့အကြောင်းကိုလည်းပြောပါတယ်
တိုင်းဒေသလက်နက်ကိုင် NCCT ဖွဲ့ဝင်နဲ့ကကရင်မျိုးသားစည်းရုံး KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်သမ္မတ RCSSSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ချင်းမျိုးသားတပ်ဦး CNF ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်စားတဲ့အဖွဲ့ရှိဖွဲ့ကနေပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မှာဓမ္မရဦးသိန်းစိန်ခေါင်းဆောင်နဲ့မြန်မာဆိုရအဖွဲ့နဲ့ NCA ပြည်ကလက်မှတ်ရေးသူခဲ့ပါတယ်NCA လက်မှတ်ရေးသူဖို့အစဉ်အသင့်မဖြစ်သေးတဲ့အဖွဲ့တွေအနေနဲ့လည်းငင်းချမ်းရေးဖြစ်စဉ်အတွက်နိုင်ငံရေးမှုပေါင်းရေးဆွဲရေးမှာပါဝင်နိုင်ဖို့မြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့ PNL ကပို့မြူတာလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌကိုမြင့်ထွန်းကအခုလိုပြောပါတယ
်အခုလောဆယ်မှာတော့ကျွန်တော်တို့ကဒီနိုင်ငံရေးမှုပေါင်းရေးဆွဲခြင်းကိစ္စပါဝင်ပါလေရှေ့လုပ်ငန်းစဉ်တွေမှာဒီလက်မှတ်မရေးထိုးသေးတဲ့ညီနောင်ဖုတ်ကြီးတွေကျွန်တော်တို့ကဓာတ်ညီကြီးတွေကျွန်တော်တို့ပါဝင်ဝင်ပေးဖို့ဆွေးရအောင်ဒီကျန်းစီအကြီးအကဲမှာနေပြီးတော့မှကျွန်တော်တို့ဆွေးနွေးပါဆွေးနွေးတော့အခုအစိုးရအနေနဲ့သူကတစ်ချင်းစဉ်းစားတာကျွန်တော်ဒီလေလာသူအဖြစ်အရင်ကတော့သူကလေလာသူဖြစ်ပဲဖိတ်မှာပေါ့နော်အခုတော့ကျွန်တော်တို့လေလာသူဖြစ်ခြင်းအနေနဲ့မဟုတ်ပဲနဲ့အထူးဖိတ်ကြသူအနေနဲ့အဖြစ်ကြသွားဖို့တော့ဒါအစိုးရကပဲကလည်းသူတို့လက်ခံစဉ်းစားပြီးမယ်လို့ပြောတာပါအထူးဖိတ်ကြသူဆိုတာကတော့ကျွန်တော်တို့လေလာအချင်းချင်းမြင်တာပေါ့နော်အထူးဖိတ်ကြသူကတော့အစိုးရရဲ့လက်ခံဝန်မှုကြီးပဲသူဆွေးနွေးခွင့်ရမှာပေါ့
လက်ရှိအချိန်မှာတော့ရွေးကောက်ပွဲလွန်ကာလမှာမြမတမတော်နဲ့ KIU ကချင်ဖွဲ့ SSPB SSA မြောက်ပိုင်းရှမ်းပြည်တမတော်တို့အကြားမှာရှေးကထက်တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတောင်းနဲ့ချီတဲ့ဒေသခံခြေရွာသားတွေလည်းစစ်ပြေးထုတ်ခတ်တဲ့အဖြစ်နဲ့မူရင်းဒေသကနေတိမ်းရှောင်နေကြရပါတယ်မနေ့ကတော့ရှမ်းပြည်နယ်တွင်စစ်ရေးရှိန်လျှော့ချနိုင်ဖို့မြန်မာဆိုရကိုယ်စားလှယ်တွင်နဲ့မြောက်ပိုင်းရှမ်းပြည်တမတော်ကိုယ်စားလှယ်ဖွဲ့တို့တွေ့ဆုံဆွေးနွေးသွားဖို့အရေးအကျိုးညှိနှိုင်းဆွေးနွေးခဲ့ပါသေးတယ်ဒါပေမဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်တွင်တော့ဆန်ကြီးရွာနဲ့ညောင်ပင်လှကြီးရွာကြားမြန်မာစစ်သားနဲ့တအောင်းမလောင်တပ်ဖွဲ့တို့ဒီကနေ့မှတိုက်ပွဲဖြစ်ပွားနေတယ်လို့ DNL နိုင်ငံခြားဆက်ဆံရေးတာဝန်ခံဒါပန်းလှကပြောပါတယ
်မှာတိုင်းလို့လေဒီတော့တန်ပြရတယ်ငါပြန်ပြရကြတယ်မှာဖြစ်ခဲ့တယ်ကော။ကိုနိုင်ဖဲလောက်စပ်ဖြစ်ပြီးတော့အဲ့ဒီမှာအနိုင်ဖဲလောက်ဟိုမပြီးတော့ဘူးလေ။အဲ့ဒီမှာကတော့တန်လို့တွေးရတာတော့ဒီသူရကကြတော့စာဆုံးရှိတယ်ခင်ဗျာ။ကိုချင်းချင်းနဲ့တန်ပေါ်တွေကတော့ဆက်လက်ပြီးတော့ပြောင်းနေနေတာမျိုးရှိတယ်။
ရွေးကောက်ပွဲအလွန်ကာလနဲ့ယနေ့ထိတောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားမှု15ကြိမ်ခန့်ရှိခဲ့ပြီလို့လည်းသူကပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပြည်တွင်းစစ်ရဆိုင်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက် UNA ဖွဲ့အနေနဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ရှေ့ဆက်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ UNA ခေါင်းဆောင်သူဖြစ်သူဦးအေးတာအောင်ကပြောပါတယ်။မနေ့ကကျင်းပပြည်စည်းခဲ့တဲ့အစည်းအဝေးမှာ UNA ဖွဲ့တွေဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးရပါတီကရင်မျိုးရပါတီကခေါင်းဆောင်တွေလက်နက်ကန်တိုင်းဒါဖွဲ့တွေဖြစ်တဲ့ကရင်မျိုးရစီယုံ KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TKBA ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCSSSA မြန်မ မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပို့မျိုးရလူမျိုးရေးဖွဲ့ချုပ်ချင်းမျိုးရတပ်ဦး CNF အစရှိတဲ့အဖွဲ့ရှိဖွဲ့ကကုစလေ20လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ